ပြည်ရင်းပြည်ပအနေအထားနဲ့ပတ်သက်လို့မဟာဗျူဟာရှူတောင်းကနေလေးလာတုံးသက်ပြီးတော့သမရနယ်ပြည်အောင်စုအစိုးရကိုအကြံပြုနိုင်ဖို့အတွက်အငိမ့်စားတမတ်ကြီးဦးတောင်ထွန်းကိုအစိုးရရဲ့အမျိုးသားလုံခြုံရေးဆိုင်ရာအကြံပေးပုဂ္ဂိုလ်ဖြစ်ခန့်အပ်လိုက်ပါတယ်။ဒီရာထူးတာဝန်ကိုပြည်တော်စုဝန်ကြီးအဆင့်သတ်မှတ်ထားတယ်လို့လက်ရှိအစိုးရလက်ထက်မှာအသစ်ဖန်တီးခန့်အပ်လိုက်တဲ့အစိုးရထိပ်တန့်အကြီးအကဲရာထူးတယ်လည်းဖြစ်ပါတယ်။မျိုးသားလုံခြုံရေးဆိုင်ရာအကြံပေးပုဂ္ဂိုလ်ဖြစ်ခန့်အပ်ခံရတဲ့ဦးတောင်တို့ဟာဘလို့လူမျိုးလဲသူနဲ့ပတ်သက်ပြီးတော့ဘလို့အမြင်တွေရှိကြသလဲဆိုတာကို VOM မှာပိုင်းသတင်းတောက်ကိုမိုးစောကစုံစမ်းမေးမြန်းထားပါတယ်
။ဟုတ်ကဲ့အမျိုးသားလုံခြုံရေးဆိုင်ရာအကြံပေးပုဂ္ဂိုလ်ယာရုတာဝန်ဟာစေစုနှစ်များစွာအစိုးရအဆက်ဆက်တာဝန်ယူခဲ့ကြတဲ့ကာလအတွင်းပထမဆုံးခန့်အပ်လိုက်တာလည်းဖြစ်ပါတယ်။ဒီလုပ်ငန်းတာဝန်နဲ့ပတ်သက်ပြီးအငိမ့်စားတန်မတ်ကြီးဦးတောင်းထွန်းရဲ့လှုပ်ဖော်ကိုင်ပယ်ဟောင်းအငိမ့်စားတန်တမန်တဦးဖြစ်တဲ့ဦးမြထွန်းကသူ့အမြင်ကိုအခုလိုပြောပါတယ်။
ဟိုလူပုဂ္ဂိုလ်နေရတော့သူတို့ကျဲလို့ဘူးလေဒီလိုလူတွေကြီးတော့ပါလူတွေကပါနော်အဲ့လိုလည်းသိနေပါလေဘာလို့ဘာလို့ဒီစီတင်ပြရမယ်ဆိုတဲ့အမျိုးပေါ်လာလို့ရှိရင်တော့ဒီလေဆက်ဆံတမအောင်မြင်နေဆိုင်နိုင်လိမ့်မယ်လို့ကျွန်တော်ဖြစ်ပါတယ်
ဦးတောင်းထွန်းဟာမြန်မာနိုင်ငံကြားရေးဝန်ကြီးဌာနမှာ1982ခုနှစ်ကစတင်တာဝန်ထမ်းဆောင်ခဲ့ပြီးဖိလစ်ပိုင်၊ဘယ်လ်ဂျီယမ်၊နယ်သာလန်နိုင်ငံတွေနဲ့ဥရောပသမဂ္ဂဆိုင်ရာတာဝန်ကြီးဖြစ်2010ခုနှစ်အထိတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။သူဟာမြန်မာနိုင်ငံမဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးအဖွဲ့ MISIS မှာအတွင်းမှုတာဝန်ယူခဲ့တယ်လို့လက်ရှိအချိန်မှာတော့ Shell မြန်မာ Energy Company ရဲ့အစိုးရစစ်ဆင်ရေးအကြံပေးဖြစ်ဆောင်ရွက်နေတာဖြစ်ပါတယ်။ဦးတောင်းထွန်းဟာနိုင်ငံကြားရေးဝန်ကြီးဌာနမှာတာဝန်ယူစဉ်ကနိုင်ငံတကာမျက်နှာစာမှာပြည်သူမျက်နှာမကြည့်ပဲစစ်အစိုးရကိုကောက်ွယ်ပြောဆိုတာတွေရှိကြောင်းဝေဖန်တာတွေလည်းရှိခဲ့ပါတယ်။မြမနိုင်ငံရေးလေလာသုံးသပ်သူဒေါက်တာရံမျိုးသိန်းကတော့သူ့အမြင်ကိုအခုလိုပြောပါတယ
်။ဒီအမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ဆိုတဲ့ယာတူးသားတွေနိုင်ငံရေးရာရင်းချမ်းရေးရာစိန်ခေါ်မှုမြင့်မားတဲ့နိုင်ငံမှာလိုအပ်တယ်လို့ကျွန်တော်ကတော့မြင်ပါတယ်။ဒါပေမဲ့အဲ့ဒီလိုပုံကိုယ်ကိုနော်ရွေးချယ်ခန့်အပ်တဲ့နေရာမှာတော့ဒီမိုကရေစီကိုလိုလားပြီးတော့နော်ဒီမိုကရေစီဘက်တော်သားလို့သတ်မှတ်လို့ရနိုင်တဲ့ပညာရှင်မျိုးနော်နိုင်ငံရေးသမားမျိုးကိုရွေးချယ်ပြီးတော့တာဝန်ပေးအပ်တာဟာပို့ပြီးတော့ကြောင်းကျိုးစီရော်မှုရှိတယ်လို့ကျွန်တော်ကမြင်ပါတယ်
တဖက်မှာတော့ပြည်သူဝန်ထမ်းတဦးအနေနဲ့အထက်ညွှန်ကြားချက်အတိုင်းဆောင်ရွက်ရတယ်ဆိုတဲ့တုံ့ပြန်မှုတွေလည်းရှိနေပါတယ်ဦးတောင်းထွန်းတဲ့အတူနိုင်ငံကြားရေးဝန်ကြီးဌာနမှာဆောင်ရွက်ခဲ့တဲ့တန်မတ်ကြီးဟောင်းဦးဖေတန်းဦးကတော့ဦးတောင်းထွန်းကိုအမျိုးသားလုံခြုံရေးဆိုင်ရာအကြံပေးပုဂ္ဂိုလ်အဖြစ်ခန့်အပ်လိုက်တဲ့အပေါ်အခုလိုရှုမြင်ပါတယ
်ဒီလိုပဲဟိုနိုင်ငံတော်အစိုးရက policy ချမှတ်ထားတဲ့ခိုင်းတာကိုလုပ်ခဲ့ရတာပဲဟိုဒေါက်အောင်ဆန်းစုကြည်စပြီးတော့တာဝန်ယူခဲ့တဲ့အချိန်ကလေးကစပြီးတော့ဟုတ်လားကိုတို့အရင်တော့လည်းမျိုးဟုတ်လားဒီနေရာမှာကိုကအာဏာရလာပြီဆိုအရင်လူနဲ့ပတ်သက်တဲ့ဥစ္စာတွေအကုန်လုံးကိုဖယ်ပစ်တယ်ဟုတ်လားအိုအခန်းကကလထိုင်ကဆိုပြောင်းပြစ်တယ်ဆိုရမျိုးမျိုးမရှိတော့ဘူးအဲသူ့အလုပ်ကိုသူဆက်ပြီးတော့လုပ်ဖို့ပဲလုပ်တယ်အခုလဲကိုယုံကြည်တဲ့ဥစ္စာပေးရတဲ့တာဝန်ကိုအရင်တုန်းကအတိုင်းပဲကြည့်ပြီးဆိုတာထမ်းဆောင်ပြီးတော့အဲဒီလက်ရှိအစိုးရရဲ့ policy တွေကို implement လုပ်သွားမယ်လို့ပဲဒါမျှော်လင့်ရတယ်ယုံကြည်ရတယ
်အငိမ့်စားတာမတ်ကြီးဦးတောင်းထွန်းကိုအမျိုးသားလုံခြုံရေးဆိုင်ရာအကြံပေးပုဂ္ဂိုလ်အဖြစ်ခန့်အပ်တာကိုပြည်ထောင်စုအစိုးရအဖွဲ့အစည်းအဝေးအမှတ်စဉ်18မြင်းဆောင်2016ရက်သဘောတူဆုံးဖြတ်ချက်အရခန့်အပ်တာဝန်ပေးတာဖြစ်ကြောင်းနိုင်ငံတော်တမရဦးထင်ကျော်ကဒီလ10ရက်နေ့နေစွဲနဲ့ထုတ်ပြန်ခဲ့တာဖြစ်ပါတယ်